အီရန်နိုင်ငံဘဂဒတ်မြို့တော်မြောက်ပိုင်းကရှီးအိုက်မွတ်စလင်တွေရှိရာအရက်ကဇေတခုအတွင်းဒီကနေ့ဘုံတလုံးပေါက်ကွဲမှုကြောင့်လူ64ယောက်ထဲမှနေသေဆုံးသွားပါတယ်။စစ်တာမျိုးကမနက်ခင်းလူစီကားချင်းစီထဲမှာပေါက်ကွဲမှုဖြစ်ပွားခဲ့တာပါ။သေဆုံးသူအရေအတွက်ပုံများလာမှာကိုလည်းဆေးဘက်ဆိုင်ရာတာဝန်ရှိသူတွေနဲ့အာဏာပိုင်တွေကစိုးရိမ်နေကြပါတယ်။ပေါက်ကွဲမှုကြောင့်အနည်းဆုံးလူ40လောက်လည်းထိခိုက်ဒဏ်ရာရမှုတွေရှိခဲ့ပါတယ်။အနီးအနားမှာရှိတဲ့ကားတွေအဆောက်အဦတွေအများပြားလည်းထိခိုက်ပျက်စီးခဲ့ကြောင်းအစိုးရတာဝန်ရှိသူတွေကပြောပါတယ်။ IS စစ်သွေးကြွအဖွဲ့ကတော့တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တဲ့အကြောင်းချက်ချင်းဆိုသူတို့ကြေညာခဲ့ကြပါတယ်။ Background မျိုးတော်ကတိုက်ခိုက်မှုတွေအထူးသဖြင့်ရှီးအိုက်မွတ်စလင်တွေရှိရာအရာကတိုက်ခိုက်မှုတွေကိုတော့ဆူနီမွတ်စလင်အုပ်စုကမကြာခဏဆိုသလိုကျူးလွန်လေးရှိပါတယ်။ IS အစိုးရအုပ်စုကတော့အထေခံပုံခွဲတိုက်ခိုက်ခဲ့တာလို့ဆိုပေမဲ့ Iraq အာဏာပိုင်တွေကတော့မဟုတ်ဘူးလို့ညင်ဆန်ထားပါတယ်။